မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကလက်တွေ့အရှိတရားဖြစ်တဲ့ဆိုတာကိုအမေရိကန်ပြည်ထောင်စုအနေနဲ့သဘောပေါက်ထားရမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုလိုက်ပါတယ်။ဒီကနေ့တနင်္လာနေ့နှစ်သစ်ကိုမိန့်ခွန်းမှာနျူကလ িয়ার လက်နက်ပစ်ခတ်နိုင်တဲ့ခလုတ်ကစပွဲပေါ်မှာရှိနေတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ကသတိပေးလိုက်ပါတယ်။အမေရိကန်ပြည်မဧရိယာကြီးတစ်ခုလုံးကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ပစ်ခတ်နိုင်တဲ့အကွာအဝေးအတွင်းမှာရှိတယ်လို့လည်းကင်ဂျွန်အွန်းကပြောဆိုပြီးသူကိုဖြစ်စေမြောက်ကိုရီးယားနိုင်ငံကိုဖြစ်စေအမေရိကန်ပြည်ထောင်စုဘက်ကဘယ်တော့မှစပြီးတော့တိုက်နိုင်မှာမဟုတ်ဘူးလို့လည်းပြောဆိုပါတယ်အမေရိကန်ရဲ့နျူကလ িয়ার ချင်းချောက်မှုပုံစံပေါင်းစုံကိုမြောက်ကိုရီးယားဘက်ကကင်တွယ်နိုင်နေအမေရိကန်ဘက်ကပြစ်ခတ်မှုတွေကိုတားဆီးနိုင်စွမ်းရှိတဲ့ခိုင်မာတဲ့နျူကလ িয়ার အတားအဆီးရှိတယ်လို့လည်းကင်ဂျုံအွန်းကဒီကနေ့မင်ကုန်းမှာထည့်သွင်းပြောဆိုပါတယ်ဒီကိစ္စကချင်းချောင်နေတာမဟုတ်ဘဲတကယ်လက်တွေ့အရှိတရားဖြစ်တယ်ဆိုတာကိုအမေရိကန်တို့သဘောပေါက်ရမယ်လို့လည်းပြောဆိုသွားပါတယ်။ကင်ဂျုံအွန်းရဲ့နှစ်သက်ကူမိန်ကွန်းဟာဆိုရင်ဒီနှစ်အတွင်းသူဦးစားပေးဥတီဆောင်ရွက်မဲ့ကိစ္စတွေကိုချပြတာလို့လည်းအများကရှုမြင်ကြတာပါ။ပြီးခဲ့တဲ့နှစ်အတွင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့အတုံအလဲအပြင်းအထန်ပြောဆိုခဲ့ကြတာပါ။မြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုကိုချင်းချောက်လာရင်ကဘာမှာမကြုံဘူးတဲ့တုံ့ပြန်မှုနဲ့ရင်ဆိုင်ရမယ်လို့အမေရိကန်သမ္မတထရန့်ကသတိပေးခဲ့ပါတယ်။မြောက်ကိုရီးယားဘက်ကတော့အမေရိကန်ပိုင်းနဲ့ဂွမ်ကျွန်းအနီးပင်လယ်ပြင်အတွင်းကိုတိုက်ချင်းပြပေဒိန်းတပ်ဒုံးကျည်ပစ်ခတ်ဆန်းသတ်ဖို့စဉ်းစားနေတယ်ဆိုပြီးတုံ့ပြန်ခဲ့ပါတယ်ရှင်။